Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ3ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16925ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနန်းလောက်ပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်ကတော့ဝင်းမင်းပါဒီနေ့ထိတ်တန်းသတင်းတွေကိုရှားဖောင်တဲ့အတူပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ဘန်ကောက်လေးမျက်နှာဖျားဘုံကွဲခဲ့ပြီး CCTV မှာပေါ်ထားခဲ့တဲ့တန်တရားရှိချသူကိုဖမ်းမိပြီလို့ထိုင်းဝန်ကြီးချုပ်ကကြေညာလိုက်ပါတယ်ဩစတြေးလျသတင်းထောက်အနေနဲ့ထိုင်းရဲတပ်ကရေဂျာလူကုန်ကူးမှာပါခဲ့တယ်လို့ရေးတဲ့သတင်းမှာအသေးဖြတ်မှုမမြောက်ဘူးလို့တရားရုံးကဆုံးဖြတ်လိုက်ပါတယ်တရုတ်နိုင်ငံမှာတော့ဓာတ်ပစ္စည်းဆက်ရုံတစ်ခုပောက်ကွဲမှုထပ်ဖြစ်ပြီးတိတ်ဆုံးမှုရှိခဲ့ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါမနက်လောင်းရေ
ကောင်းပါပြီရှင်လာမယ့်နိုဝင်ဘာလမှာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့နိုင်ငံရင်းပါတီတွေအနေနဲ့ရေဒီယိုနဲ့ရုပ်မြင်သံကြားကနေဟောပြောတဲ့နေရာမှာတက်မရော့ကိုထိခိုက်အောင်ဝေဖန်တာတွေမလုပ်ရဘူးဆိုတဲ့တားမြစ်ချက်နဲ့ပတ်သက်လို့ကတော့
အဲ့တော့လက်ရှိတည်ရှိနေတဲ့ဒီတက်မရော့ကိုကျွန်တော်ပါတီအနေနဲ့ဆိုဂုဏ်သိက္ခာရှိနေခြင်းနဲ့နိုင်ငံရေးနဲ့ကင်းရှင်းစေခြင်းနဲ့ professional army ဖြစ်စေ
လူပောင်တဲ့ democratic party ဥက္ကဋ္ဌဦးအောင်မိုးစောပါရှင်အပြည့်အစုံကိုသတင်းတွေအပြီးမှာတင်ပြပါမယ်။ဒါအပြင်လက်ရှိလွတ်တော်ကာလအတွင်းအပြီးမတက်သေးတဲ့ဥပဒေကြမ်းတွေကိုလွတ်တော်တဲ့ကိုလွှဲပြောင်းနိုင်ဖို့လွတ်တော်ဥပဒေကြမ်းကော်မတီတွေကဆက်လက်လှုံ့ဆော်နေတဲ့သတင်းနဲ့ Raman Mark Sesesu ကိုအခမဲ့နိုင်ရေးကူညီမှုအတင်းဥက္ကဋ္ဌဦးကျော်သူအပါအဝင်အခြားအာရှနိုင်ငံတွေကဆုရှင်၅ဦးမနေ့ကလက်ခံရယူတဲ့သတင်းတွေကိုပြန်ပြီးတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ရှားဖောင်တို့ကပြောပြပေးကြပါအောင်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့ကလေးမနာဖျားလိုလူတီများတဲ့နှကွမှာဘုံခွဲခဲ့တဲ့သူနဲ့ပုံစံတူတဲ့အဓိကတန်တရာရှိထားသူတူကိုဖမ်းဆီးလိုက်ပြီလို့ထိုင်းဝန်ကြီးချုပ်ကဒီနေ့ကြေညာလိုက်ပါတယ်ထိုင်းဆွေဆိုးရခေါင်းဆောင်လည်းဖြစ်တဲ့ဝန်ကြီးချုပ်ဘိုချုပ်ကြီးဟောင်းပရာယုတ်ချန်အိုချာကထိုင်းလူမျိုးမဟုတ်တဲ့ဒီတန်တရာရှိထားသူနိုင်ငံသားသားကိုကမ္ဘောဒီးယားနေဆက်ကစာခေအောင်ဒီနေမှာအခုလိုဖမ်းမိခဲ့တာလို့ထုတ်ပြောလိုက်ပါတယ်။ပြီးခဲ့တဲ့ August 18ရက်နေ့ကဘန်ကောက်မြို့လယ်မှာရှိတဲ့ Lucy Garden တဲ့နေရာကဒီဟိန်တူနကွန်းဘုံကွဲခဲ့မှုကြောင့်လူပေါင်း20ကျော်သေဆုံးခဲ့ရပြီးနောက်ထပ်လူပေါင်း120ကျော်လည်းဒဏ်ရာတွေရခဲ့ကြပါတယ်။အခုဖမ်းမိသူဟာတရုတ်နိုင်ငံနောက်ပိုင်းရှင်ဂျန်းပြည်နယ်ကဖွေကာမွတ်စလင်တူဖြစ်ပြီးဘုံကွဲစဉ် CCTV ကရိုက်ထားတာမှပါခဲ့တဲ့ဘုံမကွဲခင်လေးတွင်ကြောပွေးအမဲတစ်ခုကိုချပြီးထွက်သွားခဲ့တဲ့သူတိချက်အင်ဂျီအဝါရောင်ဝက်မျက်မှန်အဝိုင်းအမဲခိုင်းတက်စပင်ပွားပွားသူနဲ့တူတယ်လို့ထိုင်းရဲတိတ်ထိုင်းရဲတွေကယူဆထားတယ်လို့ Time သတင်းမဂ္ဂဇင်းမှာဖော်ပြထားပါတယ်။အခုလိုဝန်ကြီးချုပ်ရဲ့ကြေညာမှုမတိုင်ခင်လေးမှာပဲထိုင်းရုပ်မြင့်တန်ကြား LINE အားလုံးမှာလည်းဒီနေ့နေ့လယ်ပိုင်းမှာထိုင်းအင်ပိုင်ရှင်တွေထိုင်းတဲခိုကန်ပိုင်ရှင်တွေအနေနဲ့ဒီဘုံကွဲမှုမှာပါဝင်တယ်လို့တန်တရာရှိထားသူတွေကိုကုညီရှာဖွေပြီးနီးစပ်ရာရဲစခန်းတွေကိုအကြောင်းကြားပေးဖို့ဒါမှမဟုတ်အရေးပေါ်နံပါတ်1919ကိုဖုန်းခေါ်ပေးပြီးပေးဖို့ဇက်တိုက်ကြေညာခဲ့ပါတယ်ခင်ဗျာ
လူကန်ကူးကိုင်းတစ်ခုနဲ့ထိုင်းရေတပ်တို့ကြားဆက်ဆက်ရှိတဲ့ဆိုတဲ့သတင်းကိုရေးသားဖော်ပြခဲ့တဲ့အတွက်အတိရေဖြတ်မှုနဲ့တရားစွဲခံထားရတဲ့ဩစတြေးလျသတင်းသမားတဦးနဲ့သူ့ရဲ့ထိုင်းနိုင်ငံသူလှုပ်ဖော်ကင်ဘဲတို့မှာအပြစ်မရှိဘူးလို့ထိုင်းတရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။အင်္ဂလိပ်ဘာသာစကားနဲ့ရေးသားတဲ့ဖူကက်ဝမ်သတင်းဝက်ဘ်ဆိုက်မှာ2013ခုနှစ်ကရေးသားဖော်ပြခဲ့တဲ့သတင်းဆောင်မအတွက်အလန်မော်ရီဆန်နဲ့ချူတီနာစီရာဆန်တီယာတို့နှစ်ဦးဟာထောင်ဒဏ်9နှစ်အထိကြာခံရနိုင်တဲ့မှုနဲ့ရင်ဆိုင်ခဲ့ရတာပါ။သူတို့ရဲ့သတင်းဆောင်ပါကရိုက်တာသတင်းဌာနရဲ့ဖူလစ်ဇာဆုရသတင်းဆောင်ပါကိုကိုးကားရေးသားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုလူကုန်ကူးတာမှကူညီဖို့ဒါမှမဟုတ်မတိကျင်ရောင်ဆောင်နေဖို့ထိုင်းရေတပ်တော်ရှိသူတွေကငွေယူခဲ့တယ်လို့ရိုက်တာသတင်းဆောင်ပါမှဖော်ပြခဲ့တာဖြစ်ပါတယ်။
တရုတ်နိုင်ငံကတရုတ်နိုင်ငံအရှေ့ဘက်ကဓာတ်ပစ္စည်းဆက်ရုံတစ်ခုမှာပောက်ကွဲမှုဖြစ်ခဲ့တာကြောင့်အ ਨੇ ဆုံးလူထုသေခဲ့တယ်လို့တရုတ်ဆိုရသတင်းမီဒီယာတွေကထုတ်ပြောထားပါတယ်။တရုတ်နိုင်ငံတူလောင်ရုံတွေမှာအခုလိုပောက်ကွဲမှုတွေဇက်တိုက်ဖြစ်လာခဲ့ပြီးဘေးကင်းလုံခြုံရေးစည်းကမ်းသတ်မှတ်ချက်တွေအားနည်းလို့ဖြစ်ရတာလို့ဝေဖန်ချက်တွေထွက်နေချိန်မှာအခုပောက်ကွဲမှုထပ်ဖြစ်လာတာပါ။တရုတ်လူမှုကွန်ရက်တွေပေါ်မှာပေါ်လာတဲ့ဓာတ်ပုံတွေထဲမှာလည်းအခုပောက်ကွဲမှုဖြစ်တဲ့နိုင်ငံအရှေ့ဘက်ရှန်တောင်းပြည်နယ်ကဒေါင်ရင်ဒေတာကစက်မှုစုံမှာကြီးမားတဲ့မီလုံကြီးတက်လာတာကိုမြင်တွေ့လိုက်ကြပါတယ်။ဒီဒေတာရဲ့ဆွေရကထုတ်ပြန်ထားတဲ့သတင်းအင်တာနက်ဝက်ဘ်ဆိုက်တစ်ခုမှာလည်းရှန်တောင်းကဘင်ဂျွန်ဓာတုစက်ရုံမှာဒီပေါက်ကွဲမှုဖြစ်ခဲ့တယ်လို့အတည်ပြုပြောထားပါတယ်။ဒီပေါက်ကွဲမှုကြောင့် မိလောင်ကျွမ်းခဲ့မှုကိုတော့9နှစ်အကြာမှာငြိမ့်သက်နိုင်ခဲ့တယ်လို့ဒီအစိုးရသတင်းစင်မှာဖော်ပြထားပါတယ်။ဒါအပြင်ဒီဆက်ရင်ရဲ့အလုံးမှုဆောင်အရာရှိတွေကိုလည်းဖမ်းဆီးထားပြီးမိလောင်ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေတယ်လို့ဆက်လက်ဖော်ပြထားပါတယ်။တကယ်တော့ဒီပောက်ကွဲမှုမတိုင်ခင်တလနီးပါးကန်တုံကလည်းဒီထက်ကြီးမားတဲ့ပောက်ကွဲမှုတစ်ခုမှာဓာတုပစ္စည်းတူလောင်ရုံတစ်ခုမှာဖြစ်ခဲ့ပြီးလူပေါင်း160နီးပါးသေဆုံးခဲ့ပါတယ်။အဲ့ဒီမှာလည်းတူလောင်ရုံဝန်တန်းတွေနဲ့အစိုးရအရာရှိတွေကဖမ်းဆီးပြီးဆက်လက်စစ်ဆေးနေပါတယ်ခင်ဗျ။
မောင်နှောမြို့နယ်ကနေဝင်ရောက်ရွေးချယ်ခံဖို့ကိုယ်စားလှယ်လောင်းတင်သွင်းထားတဲ့လက်ရှိလွှတ်တော်မှလည်းဖြစ်သူဦးရွှေမောင်ရဲ့ကိုယ်စားလှယ်လောင်းလျှောက်လွှာကိုရခိုင်ပြည်နယ်မောင်တော်ခရိုင်ရွေးကောက်ပွဲကော်မရှင်ကနေထပ်မံပယ်ချခဲ့တဲ့အပေါ်အာဆီယံပါလီမန်ဆိုင်ရာအဖွဲ့ကရှုံချဝေဖန်ပါတယ်။လက်ရှိမောင်တော်လွှတ်တော်ကိုယ်စားလှယ်အမတ်တဦးဖြစ်တဲ့ဦးရွှေမောင်ရဲ့လာမယ့်နှွေမာလာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွင်းဝင်ရောက်ရှင်ပြိုင်ဖို့ကိုစလေလောင်းအရေးအချင်းသတ်မှတ်ချက်နဲ့မကိုက်ညီဘူးဆိုပြီးတော့ရခိုင်ပြည်နယ်မောင်တော်ခရိုင်ရွေးကောက်ပွဲကော်မရှင်ကသူ့ရဲ့လျှောက်လွှာကိုပယ်ချခဲ့တာပါ။အာဆီယံလူ့အခွင့်အရေးဆိုင်ရာနဲ့ကမ္ဘောဒီးယားရဲ့လွှတ်တော်မှလည်းဖြစ်တဲ့ဆွန်ချေကရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာအခြေခံလူ့အခွင့်အရေးနဲ့မကိုက်ညီဘူးလို့ဝေဖန်ပြောဆိုလိုက်တယ်လို့အဲ့ဒီဆုံးဖြတ်ချက်ဟာတရားမျှတမှုမရှိဘူးလို့လည်းပြောလိုက်ပါတယ်။ဦးရွှေမောင်နဲ့အတူကိုစလေလောင်းနောက်တူဖြစ်တဲ့ဒေါက်ခင်လွင်ရဲ့ရွေးကောက်ပွဲဝင်မဲ့လျှောက်လွာကိုလည်းရခိုင်ပြည်နယ်မောင်တော်ခရိုင်ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့ပါတယ်ရှင
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တရဲ့အင်ကာနေ့ညနေပိုင်းသတင်းတွေကိုဆက်ကြညာပေးနေပါတယ် Hungary Budapest မြို့ရဲ့အဓိကဘူတာရုံကိုတာဝန်ရှိသူတွေကပိတ်ပစ်လိုက်တာကြောင့်ရာပေါင်းများစွာသောရွှေ့ပြောင်းဝင်ရောက်လုပ်သူတွေခီးစက်မရဖြစ်သွားကြပါတယ်အဲ့ဒီလူအများစုဟာပဋိပက္ခတွေနဲ့ပြည်နေတဲ့ရှေ့လေပိုင်းဒေသကဖြစ်ပြီးဩစတြီးယားနဲ့ဂျာမနီနိုင်ငံတွေစီသွားဖို့ကြိုးစားနေကြတာပါ။နောက်ထပ်မချင်ညာမချင်ယထားတွေထွက်ခွာတာဒါမှမဟုတ်ဆက်ရောက်တာရှိမှမဟုတ်ပဲခီးတဲ့တွေအားလုံးဘူဒါကနေချက်ချင်းထွက်ပေးကြဖို့ဘူဒါပက်စ်မြို့ရှေ့ပိုင်းဘူဒါရုံမှာဒီနေ့အသံချက်ဆက်နဲ့ကြီးညာလိုက်ပြီးရဲတွေကလည်းလိုက်လံကြီးကြပ်နေပါဗျ။ရှေ့ပြောင်းဝင်ရောက်သူတွေကိုရာပေါင်းများစွာသောဒီရဲတပ်ဖွဲ့ဝင်တွေကဘူဒါရုံထဲကနေပြင်ကိုခေါ်သွားပြီးပြန်မဝင်နိုင်အောင်ပိတ်ထားလိုက်ကြပါတယ်။ဒီနေ့စောပိုင်းတုန်းကလူမျိုးရုံးရင်ဆန်ခတ်ဖြစ်တယ်ဆိုတဲ့သတင်းမျိုးတော့မတွေ့ရသေးပါဘူးဒီနေ့စောပိုင်းတုန်းကတော့ရာပေါင်းများစွာသောရွှေပြောင်းဝင်ရောက်သူတွေကဗီယက်နာမြို့ကိုသွားမဲ့ယထာဘော်တပ်ဖွဲ့စူးစမ်းတာကိုရဲတပ်ဖွဲ့ဝင်တွေကတာဆင်ရုံးရင်ဆန်ခတ်တော့ဖြစ်ခဲ့ရပါတယ်အခုလိုယထာဘော်ကပြန်တွန်းချခံခဲ့ရပြီးဒီရွှေပြောင်းလာသူတွေအနေနဲ့ဘူဒါယုံအပြင်ဘက်မှာယာယီတဲထိုးပြီးစခန်းချနေထိုင်ကတချို့ကလွတ်မြောက်ရေးလွတ်မြောက်ရေးဂျာမနီဂျာမနီလို့သူတို့သွားကျင်တဲ့နေရာကိုတံပြိုင်ဩဟစ်ခဲ့ကြပါတယ်တကယ်တော့တနင်္လာနေ့တရထင်ပါရင်ရွှေပြောင်းဝင်ရောက်သူဦးရေ3650ဗီယက်နာမြို့ကိုရောက်ရှိလာတယ်လို့ဩစတြေးလျတာဝန်ရှိသူတွေကပြောပါတယ်ဒါဟာဒီနှစ်အတွင်းတရထဲမှာရောက်တဲ့အများဆုံးအရေအတွက်ဖြစ်ပါတယ်အခုလိုစမတန်များပြားတဲ့လူတွေဟာဥရောပသမဂ္ဂနိုင်ငံတွေမှာခွန်လွန်ခွင့်ရဖို့အတွက်ပြင်းထန်ကြိုးစားနေကြတာဖြစ်ပါတယ်ဥရောပသမဂ္ဂရဲ့စီကံသတ်မှတ်ချက်တွေအရရွှေပြောင်းဝင်ရောက်လူတွေဟာသူတို့ပထမဆုံးရောက်တဲ့နိုင်ငံမှာခွန်လွန်ခွင့်ရဖို့လုပ်ကြမှာဖြစ်ပါတယ်ခင်ဗျ
ရာသီဥတုပြောင်းလဲနေတဲ့ကိစ္စဟာအရေးပေါ်အခြေအနေရောက်နေပြီးတဖြည်းဖြည်းကြီးထွားလာနေတဲ့အချင်းချောက်မှုဖြစ်နေပြီလို့အမေရိကန်သမ္မတဘရက်အိုဘမာကပြောလိုက်ပါတယ်။တဘဝပဝန်းကျင်ရေးရကိစ္စပေါ်လူတွေတတိပြုလာစေဖို့ရည်ရွယ်ချက်နဲ့သွားတဲ့အလာစကာပြည်နယ်၃ရက်ကြာခီးစဉ်အတွင်းတနင်္လာနေ့မှာမစ္စတာအိုဘမာကအဲ့ဒါလို့ပြောလိုက်တာပါ။ရာသီဥတုပြောင်းလဲမှုဟာတစ်နှစ်တစ်နှစ်ကုန်သွားတာနဲ့အမျှပိုးပိုပြီးတိတာထင်ရှားလာနေတယ်လို့အန်ကိုရီမြို့မှာပြုလုပ်တဲ့နိုင်ငံတကာရေခဲတောင်များဆိုင်ရာညီလာခံတစ်ခုအတွင်းပြောတဲ့မိကွန်းတဲ့တမဒဥပမာကထည့်ပြောခဲ့တာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုဟာအလန်းကွာတဲ့ပြဿနာတစ်ခုမဟုတ်တော့ဘဲဒီနေရာမှာအခုကိုပဲဖြစ်နေတာပါလို့တမဒဥပမာကပြောပါတယ်။ရာသီဥတုပြောင်းလဲမှုဟာကင်တွယ်လှုပ်ဆောင်နိုင်တာထက်ပိုပြီးတော့မြန်မြန်ဖြစ်နေပြီးအဲ့ဒါကိုပြောင်းလဲရမယ်လို့သူကပြောတာဖြစ်ပါတယ်။
အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအမေရိကန်မှာနာမည်ကြီးနေတဲ့ Democratic Party သမ္မတလောင်း Hillary Clinton ရဲ့နိုင်ငံရဲ့ဝန်ကြီးဖြစ်စဉ်သုံးခဲ့တဲ့ email စာမျက်နှာပေါင်းနောက်ထပ်9000ကျော်ကိုထုတ်ပြန်လိုက်ပါတယ်။တကယ်တော့ဝန်ကြီးဟောင်း Clinton အနေနဲ့နိုင်ငံရဲ့ဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်မှာအစိုးရ email မသုံးဘဲကိုယ်ပိုင်ပုဂ္ဂိုလ်ရေး email ကိုသာသုံးခဲ့တာကြောင့်အခုလာမယ့်သမ္မတရွေးကောက်ပွဲမဲဆွယ်ရာမှာထိခိုက်မှုတချို့တော့ရှိနေပါတယ်။ဝန်ကြီးဟောင်း Clinton ဘက်ကတော့ ထိတ်တန့်လျှို့ဝှက်အဆင့်ရှိတဲ့အီးမေးလ်တွေသူမပို့ခဲ့လက်ခံခဲ့တဲ့အီးမေးလ်တွေထဲမှာမပါဘူးလို့တော့ညင်းဆိုထားပါတယ်။ဒါပေမဲ့တချို့မဲဆန္ဒရှင်တွေကတော့အခုအီးမေးလ်သုံးမှုဖြစ်စဉ်တစ်ခုလုံးမှာဝန်ကြီးအောင်ကလင်တန်အနေနဲ့ရိုးသားမှုအပြည့်အဝနဲ့လုပ်ခဲ့တယ်လို့တော့မယုံကြည်ထားကြပါဘူး။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမတ်တိုနာကဝန်ကြီးအောင်ကလင်တန်ရဲ့အီးမေးလ်တွေထဲမှာနောက်ဆုံးထောက်လှမ်းရေးစီစဉ်ချက်တွေအရထိတ်တန့်လျှို့ဝှက်အဆင့်ရှိတဲ့အီးမေးလ်ပေါင်း150ခန့်ပါခဲ့တယ်။ဒါပေမဲ့ကလင်တန်ဒီအီးမေးလ်တွေ30ကာလတုန်းကတော့ဒီအီးမေးလ်တွေအားလုံးကိုအခုချိန်မှလိုထိတ်တန့်လျှို့ဝှက်အဆင့်အဖြစ်မတတ်မှတ်ခဲ့သေးဘူးလို့ထုတ်ပြောထားပါတယ်။နိုင်ငံရေးဌာနအရာရှိဌာနကပဲအရင်အဲ့ဒီအချိန်တုန်းကထိတ်တန့်လျှို့ဝှက်လို့မတတ်မှတ်ခဲ့ပေမဲ့လည်းနောက်ပိုင်း update လုပ်တဲ့အချိန်မှာကျတော့ဘသူကပို့တာဘာအကြောင်းဘယ်သတင်းရင်းမြစ်ကရတာတွေပေါ်မူတည်ပြီးသတင်းရင်းမြစ်တွေရဲ့လုံခြုံရေးအထက်လျှို့ဝှက်အဆင့်ပြောင်းသွားတတ်တာလည်းဖြစ်နေကြပါလို့ဆက်ပြောခဲ့ပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံရဲ့ Lower Shabelle ဒေသမှာရှိတဲ့အာဖရိကသမဂ္ဂအခြေစိုက်စခန်းတစ်ခုကို El Shabab လက်နက်ကင်တပ်တွေကအင်္ဂါနေ့အစောပိုင်းကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အသေးခံကားဘုံးခွဲတိုက်ခိုက်ခဲ့ပြီးနောက်လက်နက်ကင်တွေဟာအဲ့ဒီစခန်းကိုဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ရမှာနှစ်ဖက်အကြားပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။တိုက်ခိုက်မှုတွင်အာဖရိကသမဂ္ဂအဖွဲ့ဝင်ဒါဇင်နဲ့ချီတည်ဆုံးခဲ့ပြီး General Tuscan ကိုတိတ်ပိုက်နိုင်ခဲ့တယ်လို့အယ်ရှာဘလက်နက်ကင်အဖွဲ့ဘက်ကဆိုပါတယ်ဒါပေမဲ့အာဖရိကသမဂ္ဂအဖွဲ့ဘက်ကတော့ဒီသတင်းကိုညင်းဆိုပါတယ်သူတို့အနေနဲ့စခန်းကိုဆက်ပြီးထိန်းထားနိုင်ဆဲဖြစ်တဲ့အကြောင်းနဲ့စခန်းနဲ့လက်နက်တွေကိုအယ်ရှာဘတို့သိမ်းဆည်းခဲ့တယ်ဆိုတဲ့သတင်းဟာမာယွင်းချောင်းအာဖရိကသမဂ္ဂဘက်ကပြောပါတယ်ရှင
်အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုဝင်းမင်းနဲ့ရှားဖောင်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါ။လာမယ့်နိုဝင်ဘာလမှာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီတွေအနေနဲ့ရေဒီယိုနဲ့ရုပ်မြင်သံကြားကနေဟောပြောတဲ့နေရာမှာတက်မရော်ကိုထိခိုက်အောင်ဝေဖန်တာတွေမလုပ်ရဘူးဆိုတဲ့တားမြစ်ချက်နဲ့ပတ်သက်လို့ဂျာဟာနိုင်ငံရေးမှာစစ်တပ်ရဲ့ထိန်းချုပ်မှုကိုပြတ်တရားရောက်ပြီးဒီမိုကရေစီမဆန်တဲ့အလုပ်ရဖြစ်တယ်လို့လူအခွင့်အရေးအဖွဲ့တွေနဲ့နိုင်ငံရေးပါတီတချို့ကဝေဖန်နေကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်ခင်ဖြူထွေးကအကြောင်းဆုံးပြောပြပါမယ်ရှင်။
ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီတွေရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားတွေကနေဟောပြောတင်ပြခွင့်ကတ်သက်ချက်တွေနဲ့ပတ်သက်လို့တဟာနိုင်ငံရေးပါတီတွေရဲ့လွတ်လပ်စွာပြောဆိုစည်းရုံးခွင့်ကိုအစိုးရကစင်စါပိတ်ဟန်တာတာဖြစ်တယ်လို့ဆိုပြီးတော့အများကထောက်ပြဝေဖန်နေကြတာပါစစ်တပ်နဲ့ပတ်သက်လို့ပြောဆိုဝေဖန်မှုတွေအပေါ်ကန့်သတ်ချက်ကတော့တိုင်းပြည်အတွင်းစစ်တပ်ရဲ့အာဏာချုပ်ကိုင်မှုကိုထင်ရှားစေတယ်လို့လူ့ခွင့်ရေးစောင့်ကြည့်အဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကအကြီးတန်းသုတေသီ David Matheson ကပြောပါတယ်
And I think the UEC and the Tatmadaw further stifling public discussion in the state media on many issues that people do want to discuss shows that the military has not improved.
ရွေးကောက်ပွဲ Commission နဲ့ Tatmadaw ဟာအစိုးရသတင်းမီဒီယာတွေကနေပြီးတော့ပြည်သူအများစိတ်ဝင်စားပြောဆိုဆွေးနွေးခြင်းတဲ့ကိစ္စတွေကိုပြောလို့မရအောင်လို့လူလူဆွေးနွေးမှုတွေကိုဖိအားပေးဟန်တားဖို့ကြိုးစားနေတာပါ။ဒါကမြန်မာစစ်တပ်ဟာဘာမှပြောင်းလဲမှုမရှိသေးဘူးဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်။ပကြကင်းကထုတ်ပြန်တဲ့ဒီရွေးကောက်ပွဲဆိုင်ရာစီဝေးဟောပြောခွင့်ကန့်သတ်ချက်တွေကိုကြည့်လို့ရှိရင်စစ်တပ်ကအာဏာကိုထိန်းချုပ်ထားစေဖြစ်တယ်ဆိုတာကိုသတိပေးလိုက်တာပါရွေးကောက်ပွဲကော်မရှင်ကလည်းစစ်မှန်တဲ့ရွေးကောက်ပွဲတွေဖြစ်ဖို့ဆိုတဲ့ဘက်မှာမရှိဘဲနဲ့စစ်တပ်ဘက်ကနေပြီးတော့ရည်တည်ပေးနေပါတယ
်ရွေးကောက်ပွဲတွေကျင်းပဖို့နှစ်လလောက်ပဲလိုတဲ့အချိန်မှာအခုလိုနိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့ကန့်သတ်ချက်တွေတိုးမြင့်ထုတ်ပြန်လာတာကိုကြည့်ရင်လာမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့လည်း Mr. Matheson ကဝေဖန်ပါတယ်လွတ်တော်အတွင်း25ရာခိုင်နှုန်းကိုစစ်တပ်ကိုယ်စားလှယ်တွေအတွက်တရားပေးထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ပေးဖို့ဆိုတဲ့တောင်းဆိုမှုတွေနဲ့အများပြည်သူတွေအကြားဒီကိစ္စဆွေးနွေးပြောဆိုမှုတွေရှိနေချိန်မှာစစ်တပ်ရဲ့ဂုံတိုက်ခါထိခိုက်အောင်ဟောပြောမှုတွေမလုပ်ရဘူးဆိုတဲ့ကန့်သတ်ချက်ကဒီမိုကရေစီရွေးကောက်ပွဲတွေမှာအဓိကကျတဲ့လွတ်လပ်စွာပြောဆိုစည်းရုံးခွင့်ကိုချိုးဖောက်ရကြပြီးမျှတမှုမရှိဘူးလို့ဆိုပြီးလူ့ခွင့်ရေးအဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကလည်းဝေဖန်ပြောဆိုနေကြတာပါလူ့ဘာသာဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့အခုလိုထောက်ပြပါတယ်
နိုင်ငံရေးပါတီတိုင်းမှာတော့တိုင်းပြည်ရဲ့ဒီအဖွဲ့အစည်းတည်တည်နဲ့ပတ်သက်လို့ဆိုအတိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးလူမှုရေးကိစ္စရဲ့အရေးနဲ့ပတ်သက်လို့သူတို့ပါတီရဲ့ဒီတိုင်းပြည်ကိုဘယ်လိုပဲပုံဖြစ်စေခြင်းနဲ့ဆိုတဲ့သဘောထားတွေမူဝါဒတွေရှိကြတယ်အဲ့တော့တက်မတော်ကိုနော်ကျွန်တော်တို့တိုင်းပြည်ရဲ့တက်မတော်ဘယ်လိုတက်မတော်ဖြစ်စေခြင်းနဲ့ဘယ်လိုတက်မတော်မျိုးဖြစ်မြင်ခြင်းနဲ့ဆိုတဲ့သဘောထားဟာနိုင်ငံရေးပါတီတိုင်းမှာရှိကြတယ်အဲ့တော့လက်ရှိတည်ရှိနေတဲ့ဒီတက်မတော်ကိုကျွန်တော်ပါတီအနေနဲ့ဆိုဂုံတိတ်ခါရှိနေခြင်းနဲ့နိုင်ငံရေးနဲ့ကင်းရှင်းစေခြင်းနဲ့ professional army ဖြစ်စေခြင်းနဲ့ ဒီလိုသဘောထားမျိုးတွေကနိုင်ငံရေးပါတီတိုင်းမှာရှိကြတယ်ဒီလိုကိစ္စမျိုးတွေကိုတော့ဟိုတင်ပြတာပြောဆိုတာဆွေးနွေးတာတွေကဒါကဒါဝေဘာနာတိုက်ခိုက်တာဖုတ်ကြတာမဟုတ်ဘူးလို့ကျွန်တော်အနေနဲ့ယူဆရတာတခုပေါ့နော်နောက်ဒုတိယတစ်ခုကနော်ဒီတက်မတော်သားတွေပဲဖြစ်ဖြစ်ဒီတိုင်းပြည်ထဲမှာရှိတဲ့အာဏာရှိတဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်တချို့လူခွင့်ချိုးဖောက်မှုတွေရှိကောင်းရှိနိုင်တယ်ဒီလိုကိစ္စမျိုးတွေရှိလာလို့ရှိရင်နိုင်ငံရေးပါတီတွေနဲ့ဒီလိုကိစ္စမျိုးတွေဟာမဖြစ်သင့်ဘူးနော်လို့ပြောတဲ့ဆိုတဲ့ကိစ္စမျိုးတွေကဝေဘာနာတိုက်ခိုက်တာမဟုတ်ဘူးကြပြိုင်နဲ့ထဲမှာပဲခုနလိုကိုတိုင်းပြည်ရဲ့တက်မတော်ကိုကိုမြင်ကျင်တဲ့ပုံစံကိုဖြစ်စေတဲ့ပုံစံကိုတင်ပြတာဖြစ်တယ်လို့ကျွန်တော်နေတော့ပြောချင်ပါတယ
်။ဩဂတ်စ်လ29ရက်နေ့နေ့စွဲနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့နိုင်ငံရေးပါတီတွေဟောပြောရမှာလိုက်နိုင်ရမယ့်အချက်တွေထဲမှာတော့တက်မတော်ပြုတ်ကွဲရေးကိုဖြစ်ပေါ်စေတဲ့ဒါမှမဟုတ်တက်မတော်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့ဟောပြောမှုတွေမလုပ်ရဘူးဆိုပြီးတာမြင်ထားတာဖြစ်ပါတယ်။Humorous Watch အဖွဲ့အစည်းကတော့ရွေးကောက်ပွဲတွေချစ်ပါတယ်ဆိုရာဟာနိုင်ငံရေးအရာလွတ်လပ်စွာပြောဆိုဆွေးနွေးမှုတွေကိုဟန့်တားဖို့မဟုတ်ဘဲဒီလိုဆွေးနွေးမှုတွေပိုပြီးဖြစ်လာအောင်လှုံ့ဆော်ပေးတဲ့အချိန်အခါမျိုးသာဖြစ်တယ်လို့ထောက်ပြအဝေဖန်ထားပါတယ်ရှင
်။မခင်ဖြူတွေစူးစီးတင်ပြတော့ပါရှင်။ VOA American အတန်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့လက်သက်လွတ်တော်ဖက်ကသတင်းတပုတ်ကိုတစ်ဆက်တည်းတင်ပြပါအောင်မယ်။လက်ရှိလွတ်တော်ကာလအတွင်းအပြီးမသက်သေးတဲ့ဥပဒေကြမ်းတွေကိုအစီရင်ခံစားနဲ့တကွာလွတ်တော်သစ်ကိုလွှဲပြောင်းနိုင်ဖို့လွတ်တော်ဥပဒေကြမ်းကော်မတီတွေကဆက်လက်လှုပ်ဆောင်နေပါတယ်။လွတ်တော်နေရတို့ကတော့ပြီးခဲ့တဲ့သတင်းဘက်ကရန်နာလိုက်ချိန်မှာလွတ်တော်နေရတို့မှာဥပဒေကြမ်း40ကျော်ကျန်ရှိနေသေးတာဖြစ်ပါတယ်။အခြေအနေအရရကိုတော့မသိငီထိုက်ကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါရှင်။အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တို့ကိုပြီးခဲ့တဲ့သတင်းဘက်ကရန်နာလိုက်ပြီးဖြစ်ပေမဲ့မပြီးပြတ်သေးတဲ့ဥပဒေချမ်းတွေကိုအပြီးသတ်အစဉ်ခံစားနဲ့တကွာအစဉ်သင့်ဖြစ်စေဖို့လွှတ်တော်ဥပဒေချမ်းကော်မတီအစည်းအဝေးတွေကတော့ဆက်ပြီးတော့ကျင်းပနေပါတယ်။လက်ရှိလွှတ်တော်ကနေကြံနေသေးတဲ့ဥပဒေချမ်းတွေကိုလာမယ့်လွှတ်တော်အသစ်မှာဥပဒေချမ်းကော်မတီရဲ့အစဉ်ခံစားရီနဲ့အတူလွှဲပြောင်းပေးနိုင်ဖို့အတွက်ပြည်ထောင်စုလွှတ်တော်နာရက်ကသူရဥရွှေမန်းရဲ့ညွှန်ကြားချက်နဲ့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီကဆက်လက်ဆောင်ရွက်နေတာဖြစ်တယ်လို့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီရဲ့အတွင်းရေးမှူးဦးစောလှထွန်းကပြောပါတယ်။
ကျွန်တော်တို့ကလွှတ်တော်ရဲ့ session တစ်ခုပြီးပြီဆိုလို့ရှိရင်ဟိုပထမကျင်းရန်နေတဲ့ဒီရက်ကရန်နေတဲ့အဲ့လိုရှိတာပေါ့ဗျာ။အဲ့လိုရန်နေတဲ့ရှိတဲ့ဆိုတော့ဖက်တော်ဒီရန်နေတဲ့တန်းမှာကျန်းနေတဲ့ဥပဒေဆိုတာမျိုးကသူကရည်စည်းများလို့ပဲဟိုကနေတော့ဟိုဒီဥတွေပြီးရင်ဒီဥတွေဟွာကိုတောက်လျှောက်တင်းလာတာပေါ့ဗျာအဲ့တော့ဒီဥတွေနဲ့ပတ်သက်လို့ဆောင်းတဲ့ဆောင်းရထိုက်တာတွေပေါ့ဆောင်းရရမဲ့လုပ်ငန်းတွေကိုလွတ်တော်ဟောင်းရလူတွေကဆောင်းရပြီးဟိုတာဝန်ရှိတယ်အဲ့ဒါကြောင့်မင်းတို့ဥတွေကြမ်းကော်မတီကနေပြီးတော့မှဒီလွတ်တော်ပြီးသွားရင်လည်းဆောင်းရရမဲ့ဥတွေနဲ့ပတ်သက်လို့ရှိရင်အစင်းနဲ့လုပ်ပေးထားရမယ်ဆိုတော့အဲ့ဒီလမ်းညွန်ချက်ပါပဲ25ရဲ့ရှင်းလာကဆောက်ဆိုင်ရနေရသူဟာဟောတတော်ဥထာနဲ့ကော်မတီကော်မရှင်တွေရဲ့အစည်းအဝေးမှာဟိုဥထာရဲ့နိုင်ငံရေးကလည်းလမ်းညွှန်တယ်လမ်းညွှန်ချက်အရကျွန်တော်တို့ကလည်းလက်ကျန်ရှိနေတဲ့ဥတွေဒီကိုနောက်တန်းပေါ့နော်နောက်တန်းဆိုနောက်တန်းမှာဆောင်ရဲ့အစင်းနဲ့ဆောင်ရဲ့နိုင်မှုတွေကျွန်တော်တို့ကပြင်ဆင်ပေးနိုင်မှုတွေဒါအစည်းအဝေးတွေဆက်လက်ကျင်းပနေခြင်းဖြစ်ပါတယ်
လက်ရှိပြည်ထောင်စုလွှတ်တော်ကအတီးပြုတ်ဖို့အခြေအနေမပေးခဲ့ရင်တော့လာမယ့်လွှတ်တော်အသစ်မှာအရေးကြီးတဲ့ဥပဒေချမ်းတွေကိုအစဉ်အသင့်ဆွေးနွေးနိုင်ဖို့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီနဲ့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီတို့ဆက်ပြီးတော့ဆောင်ရွက်နေကြတာဖြစ်တယ်လို့လည်းပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီရဲ့အတွင်းရေးမှူးဦးစောလှထွန်းကပြောပါတယ်
။ဒီလိုအမျိုးသားလွှတ်တော်မှာ24ခုရှိတယ်ပြည်သူ့လွှတ်တော်မှာ18ခုရှိတယ်18ခုရှိတယ်ဆိုတော့ဒီဥမာဆိုပါတော့ပြည်သူ့လွှတ်တော်မှာဆို ID law လေးခုရှိတယ်နော်အိုင်ဒီဘာပေါ့နော်ဟိုဘာပေါ့မူပိုင်ဝန်ဆိုင်ရာဥပဒေတွေပေါ့နော
်ဟုတ်ကဲ့
အလားတူပဲသိအရေးကြီးတဲ့ဟိုမိပြတိုင်းတို့နောက်နိုင်ငံကစီးပွားရေးကုသရောင်းဝယ်မှုနဲ့ဒီဘာပေါ့ဟိုဒီနည်းမျိုးနဲ့မှုတွေအနုညာတလို့ဘာမျိုးပေါ့နော်အနုညာတပေါ့အနုညာတလို့ဥပဒေမျိုးပေါ့ arbitration လေ
ဟုတ်ကဲ့
အဲ့တော့ဒီလိုဥပဒေမျိုးတွေအရေးကြီးတဲ့ဟာတွေကြတော့လည်းရှိတယ်အဲ့တော့ရှိတဲ့ဟာတွေကိုကျွန်တော်တို့ကနောက်တစ်ချိန်မှာဆင်းင်းပြထားနိုင်မို့ဆိုတော့ဆောင်ရွက်လို့ရတဲ့ဥပဒေကိုဆောင်ရွက်ခြင်းဖြစ်ပါတယ်ဥပဒေကြမ်းကော်မတီဆိုတာပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီကဆောင်ရွက်ခြင်းဖြစ်ပါတယ်အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီကလည်းသူနည်းသူဟာနဲ့ဆောင်ရွက်လည်းရှိပါတယ်
ပြည်သူ့လွှတ်တော်မှဥပဒေကျန်18ခုလိုကျန်ရှိနေသေးပြီးအမျိုးသားလွှတ်တော်မှလည်းအပြီးမတတ်နိုင်သေးတဲ့ဥပဒေကျန်24ခုကျန်ရှိနေသေးတာဖြစ်ပါတယ်။ဒါအပြင်အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်တို့သဘောကွဲလွဲမှုကြောင့်အတီမပြုတ်နိုင်သေးတဲ့ဥပဒေကျန်တွေကလည်းတစ်ဖက်မှာရှိနေသေးတာဖြစ်ပါတယ်ရှင်
။မတ်တငေထိုက်ပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်။ဒါရမကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ခုတော့ဒီကနေ့ည9နာရီတိုက်ရိုက်လေးလိုက်မှာဗအကြောင်းဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
မနက်ငယ်လူဦးရေထဲမှာအများစုဖြစ်တဲ့မျိုးသမီးတွေကနိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်မှုရှိတဲ့မျိုးသမီးကိုယ်စားလှယ်လောင်းအစီအတွက်ဟာအမျိုးသားတွေထဲအစမတန်းကုန်နေပါတယ်။ဒါဟာမြန်မာနိုင်ငံကအမျိုးသမီးအများစုနိုင်ငံရေးကိုစိတ်ဝင်စားမှုနည်းတယ်ဆိုတာကိုများပြတာပါလား။ဒါမှမဟုတ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်လှုပ်ဆောင်ခွင့်ရဖို့လုံလောက်တဲ့အားပေးမှုနဲ့အခွင့်အလမ်းတွေမရှိလို့ပါလား။အခုလာမယ့်အင်္ဂါညတရက်လေးတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်ရဲ့အားလုံးကိုဖိတ်ခေါ်ပါတယ်။
VOA ရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာအသစ်ထုတ်လွှင့်ပေးနေပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။တောတာရှင်များရှင်58ကြိမ်မြောက် Raymond Magsaysay ဆုကိုဖိလစ်ပိုင်နိုင်ငံမနီလာမြို့မှာဩဂုတ်လ31ရက်နေ့ကချီးမြှင့်ခဲ့ရမှာအခမဲ့နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဥကျော်သူအပါဝင်အခြားအာရှနိုင်ငံတွေကဆုရှင်ငါးဦးရရှိခဲ့ပါရယ်။ Magsaysay ဆုရှင်တွေဟာခေတ်သစ်တရေကောင်းတွေဖြစ်တယ်လို့လည်းဖိလစ်ပိုင်သမ္မတကချီးကျူးလိုက်ပါရယ်။အပြည့်အစုံကိုတော့ကိုရနိုင်ကစူးစီးတင်ပြထားပါရစေ။
အရှတရဲ့နိုဘယ်ဆုလို့တင်စားနေကြတဲ့ရေမိုမက်ဆေးဆေးဆုကိုအခုနှစ်အတွက်ချီးမြှင့်ခဲ့တာမှာနိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူလည်းဆုရရှိခဲ့ပါတယ်။မြန်မာနိုင်ငံကလူတန်းစားအလွာအသီးသီးကိုယ်ကွယ်ယုံကြည်မှုဘာသာအသီးသီးကိုမခွဲခြားဘဲတက်ရှိထင်ရှားရှိနေသူတွေအတွက်ရောတည်ဆုံသွားသူတွေအတွက်ပါလူမှုရေးအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးတာကိုအတိအမှတ်ပြုတဲ့အနေနဲ့အခုလိုဆုချီးမြှင့်ခဲ့တာဖြစ်တယ်လို့ရေမိုမက်ဆေးဆုချီးမြှင့်ရေးဘုတ်အဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကတော့ဒီစုချင်းမြင့်ခါတာနဲ့ပတ်သက်ပြီးတော့ဥကျော်သူက VOA ကိုအခုလိုပြောခဲ့ပါတယ
်။ဒီဟာရတာကျွန်တော်ရုပ်ရှင်လောကမှာဆိုအပြင်းအစုလိုပေါ့ဗျာ။ကိုရီးယားတကယ်ကျန်ပြီးရတဲ့နောက်ပိုင်းကိုရိုက်တဲ့ကားတိုင်းကအကောင်းဆုံးပြောင်းလုပ်တယ်လို့ဒီလူမျိုးရေးစုကြတော့ဒီဟာလည်းကိုကပို့ပြီးတော့အများသက်ပို့လုပ်ရမယ်ဆိုရဲဒီသိကြမျိုးဖြစ်လာတယ်ပြီးတော့ကိုလုပ်ထားတဲ့ပြင်မှတ်တဲ့ဟာတွေကလည်းဒါဟုတ်ကဲ့ဟောပါအင်အားတွေပေါ့အင်အားတွေရဆိုပါတယ်ဒီစုရမယ်ဆိုတော့မတင်တော့ဘူးဒီစီကဒါဒီလိုလေးကလေးလာပြီးတော့မှသူပြီးလိုက်တဲ့စုဖြစ်တော့ဒါကြောင့်လည်းတန်ဖိုးချရမှာပေါ့
တချိန်ကအကယ်ဒမီမင်းသားတဦးဖြစ်တဲ့ဦးကျော်သူဟာ2000ခုနှစ်မှာဒါရိုက်တာအကယ်ဒမီဦးသူခနဲ့အတူတွဲပြီးအခမဲ့နိုင်ရေးကူညီမှုအသင်းကိုစတင်တည်ထောင်ခဲ့တာပါနိုင်ရေးကူညီမှုအသင်းဟာအခုချိန်ထိနိုင်ရေးအခမ်းအနားတသိန်းခွဲကျော်ကိုအခမဲ့ဆောင်ရွက်ပေးခဲ့ပြီးလည်းဖြစ်ပါတယ်ဒီစုကိုဖိလစ်ပိုင်သမ္မတဘနီနိုအကီနိုကိုရိုင်ချီးမြှင့်ခဲ့တာဖြစ်ပြီးဦးကျော်သူကိုစုချီးမြှင့်ခဲ့တာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် From Myanmar we have Mr. Cho Tu an esteemed actor who wasChosen to make his mark beyond the silver screen
မြန်မာနိုင်ငံကဦးကျော်သူဟာရုပ်ရှင်မင်းသားတစ်ယောက်ဖြစ်ပြီး2000ခုနှစ်မှာသူဟာနာရေးကူညီမှုအသင်းကိုတည်ထောင်ပြီးတော့ဆင်းရဲပြီးဒကြိုစိတ်မတက်နိုင်တဲ့သူတွေအတွက်ဗုဒ္ဓဘာသာဓလေ့ထုံးစံနဲ့အညီအခမဲ့ဒကြိုနိုင်အောင်အကူအညီပေးခဲ့ပါတယ်အဲ့ဒီချိန်ကစပြီးသူဟာလူဒန်းစွာအလွှာအသီးသီးအတွက်လှုပ်ဆောင်ခဲ့ပြီးတော့အဲ့ဒီထဲမှာအခမဲ့ဆေးကုပေးတာတွေအသက်မွေးဝမ်းကြောင်းတင်နန်းပေးတာတွေပရိပခဖြစ်နေတဲ့ဒေတာတွေမှာလူသားချင်းစာနာတဲ့အကူအညီတွေကိုပေးခဲ့ပါတယ်။ဥကျော်သူဟာနာရေးအခမ်းအနားတွေအတွင်းသူ့ကိုယ်တိုင်အခေါင်းထမ်းခဲ့တယ်လို့အစိုးရရဲ့ကန့်တတ်တဲ့မူဝါဒတွေပေါ်ဆန့်ကျင်တဲ့သူတွေကိုလည်းအထောက်အကူပေးခဲ့ပါတယ်။လူမှုပြဿနာတွေနဲ့ပတ်သက်ပြီးတော့ချင်းချောက်မှုတွေကြားကပဲဝေဖန်ခဲ့သူတွေဖြစ်ပါတယ်။
2015 Raymond Magsaysay ဆုရရှိသူတွေထဲမှာဥကျော်သူအပါဝင်အိန္ဒိယနိုင်ငံကအဂရီလိုက်စာမှုတိုက်ဖြတ်ရေးကြိုးပမ်းဆောင်ရွက်နေသူစံဂျစ်ချတာဗဒီစင်ရသားတွေအတွက်အဝတ်ဟောင်းတွေကိုပြန်ချုပ်ပြီးအသုံးပြုပေးနေသူ NCU Gupta Lao Nanganga, She Hong Pochi, Yellow de Longango, Pianle Shantan Lobby, Sayadari, Tamuan Jang Dracuni Pinetu, Komali Chaton Bonet, Philippanga, Yazunit. Chi Shigere Yuya Aka Matin Goya on Tain Tain Bigere Ligaya Fernando Emil Ben Saru Paumare Messi Sushini Ha Kid Duyegani Pidelule Philippine Tamra Banino Akinoga Piobare.
None of our awardees embarked on these journeys out of a desire for fame and fortune. None of you chose to take
Sushini in a Beduama Dita Wenigu Reme Tinlo Yugajaram Hobau. A man get a beyond lady Pipuga.
အမှန်တကယ်ခွန်အားစိုက်ထုတ်လုပ်ရပါတယ်။ဒါကိုစုရှင်နေကိုယ်တိုင်လူလူလာလာလုပ်ပေးကြတာပါ။စုရှင်နေဟာကျွန်တော်တို့နိုင်ငံရဲ့သူရဲကောင်းတွေလိုပါပဲ။ကျွန်တော်တို့အနေနဲ့စုရှင်နေအားလုံးကိုချီးကျူးဂုဏ်ပြုပါတယ်။ခင်ဗျားတို့ဟာခေတ်သစ်ရဲ့သူရဲကောင်းတွေပါ။စူရရှိသူတွေကိုရွှေစိတ်တစ်ခုနဲ့ဂုဏ်ပြုလက်မှတ်ပါဝင်အမေရိကန်ဒေါ်လာ ၃,000ကျော်ရေလူခွင့်ရေတဘာဝပတ်ဝန်းကျင်ရေဆောင်ရွက်နေတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုရွေးချယ်ပြီးဒီစုကိုချီးမြှင့်တာဖြစ်ပါတယ်။ထောင်ကွာ၅၈ခုနှစ်ကစတင်ပြီးချီးမြှင့်လာခဲ့တဲ့မဆေးဆေးစုကိုမြန်မာနိုင်ငံကချောက်ဦးရရှိခဲ့ပြီးတော့အက်ဒဝတ်လော်ယုံ TT လူးဒေါက်တာစင်တီယာမောင်လဖိုင်ဆန်ယောကစောဝါနဲ့ဦးကျော်သူတို့ရရှိခဲ့တာပါဦးကျော်သူဟာရီမိုမက်ဆေးဆေးစုအမေရိကန်ခြေစိုက်အန်အီဒီအဖွဲ့နဲ့တဘောအတင်းတို့ရဲ့ရာသပံစုတွေအပါအဝင်တခြားဂုံပြုစုတွေအများပြားလဲရရှိခဲ့ပါတယ်ခင်ဗျာကိုရနိုင်ပါရှင်
VOA မြန်မာပိုင်းကအတန်လွင့်စီစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်ကျမတို့ထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်
အင်္ဂါနေ့ညနေခင်းစီစဉ်တွင်မကြာခင်ပြီးဆုံးတော့မှာပါခုနောက်ဆုံးကြံတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကတက်လက်ပြောပြပေးပါအောင်ရှင်ထိုင်းနိုင်ငံဘန်ကောက်မြို့ကလေးမနာဖျားလို့လူသိများတဲ့နှစ်ခုမှာဘုံကွဲခဲ့သူနဲ့ပုံစံတူတဲ့အဓိကတန်ရာရှိထားသူတူကိုဖမ်းဆီးလိုက်ပြီလို့ထိုင်းဝန်ကြီးချုပ်ကဒီနေ့ကြေညာလိုက်ပါတယ်ထိုင်းစစ်အစိုးရခေါင်းဆောင်လည်းဖြစ်တဲ့ ကျော်လဲထိုင်ရတွေရခဲ့ကြပါတယ်ထိုင်နိုင်ငံမှာပဲလူကုန်ကူဂိုင်းတစ်ခုနဲ့ထိုင်းရတပ်တို့ကြားဆက်ဆက်ရှိတယ်ဆိုတဲ့သတင်းကိုရေးသားဖော်ပြခဲ့တဲ့အတွက်အသေးဖြတ်မှုနဲ့တရားစွဲခံခဲ့ရတဲ့ဩစတြေးလျသတင်းသမား2နဲ့လွတ်ဖော်ကိုင်းဘက်ထိုင်းနိုင်ငံသူတို့မှာအပြစ်မရှိဘူးလို့ထိုင်းတရားရုံးကဒီနေ့ဆုံးဖြတ်လိုက်ပါတယ်အင်္ဂလိပ်စာနဲ့ရေးတဲ့ဖူကက်ဝမ်သတင်း website မှာ2013ခုနှစ်ကရေးသားဖော်ပြခဲ့တဲ့ဒီသတင်းအတွက် Alan Morrison နဲ့ချူတီမာစီဒါစာတီယန်တို့နှစ်ဦးဟာ2009ခုနှစ်ထိကြာခံနိုင်ရတဲ့အမှုနဲ့ရင်ဆိုင်ခဲ့ရတာပါသူတို့ရဲ့တရင်မှာမြန်မာနိုင်ငံကရိန်ဂျာမွတ်စလင်တွေကိုလူကုန်ကူးမှုမှာကူညီဖို့ဒါမှမဟုတ်မသိချင်အောင်ဆောင်နေဖို့ထိုင်းရတဲ့တာဝန်ရှိသူတွေကငွေယူခဲ့တယ်လို့ Writer သတင်းဆောင်ပါမှာရေးခဲ့တာကိုကူကာရေးခဲ့ရတာနေအခုလိုတရားစွဲခံခဲ့ရတာပါတရုတ်နိုင်ငံရှေ့ဘက်ကဓာတ်ပစ္စည်းဆိုင်ရာတစ်ခုမှာတော့ပောက်ကွဲမှုဖြစ်တာကြောင့်အနည်းဆုံးလူ2သေဆုံးခဲ့တယ်လို့တရုတ်ဆိုရသတင်းမီဒီယာတွေကထုတ်ပြောလိုက်ပါတယ်တရုတ်နိုင်ငံတူလောင်တွေမှာအခုလိုပောက်ကွဲမှုတွေဆက်တိုက်ဖြစ်လာခဲ့ပြီးဘေးကင်းလုံခြုံရေးစည်းကမ်းသတ်မှတ်ချက်တွေအားနည်းလို့ဖြစ်ရတာလို့ဝေဖန်ချက်တွေထွက်နေချိန်မှာအခုလိုပောက်ကွဲမှုထပ်ဖြစ်လာတာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဝင်းမင်းကကြေညာပေးခဲ့တာပါရှင်ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကမခင်ဖြူတွေဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ် VOA American အသံညနေဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိလိုင်းဒိုမီတာ71 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လာပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.